အိန္ဒိယနိုင်ငံဥတ္တပရဒက်ရှ်ပြည်နယ်အစိုးရပိုင်းမြေနေရာမှာကျူးကျော်အိမ်တွေဆောက်လုပ်နေထိုင်တဲ့ရာနဲ့ချီတဲ့ရိုဟင်ဂျာတွေရဲ့အင်အားတွေကိုပြည်နယ်အစိုးရကဖယ်ရှားရှင်းလင်းပြီးသူတို့ကိုယာယီတဲတွေစီပြောင်းရွှေ့လိုက်ပါပြီ။ရေနဲ့လျှက်စင်ပြီးလို့အခြေခံဝန်ဆောင်မှုတွေမရတဲ့နေရာသစ်မှာဒုက္ခသည်တွေအနေနဲ့အခက်အခဲအများအပြားနဲ့ရင်ဆိုင်နေကြရတယ်လို့ Writers သတင်းဆောင်ပါမှာဖော်ပြထားပါတယ်။နားဆင်ကြရအောင်ပါရှင်။
जिस तरीके से जमीनों पर अवैध कब्जे उत्तर प्रदेश और उत्तर प्रदेश के बाहर से
उत्तर प्रदेश पीने ये सिंजेबों डेटा रे मा नाउ पीने असोया ये सेम्यांग थाना लेऔ मा शी रे मिनीया रे बोखा चूचो एया रे को सीसिप पी श्वे प्यांग नी बारे दिल्ली का मिनीया अटो म्या म्या मा ले चूचो तैयु मु रे शी नी पी एरी निया रे को ले चनो रो शिनले नी बारे
न्यू दिल्ली म्यूरो सिंजेबों डेटा मा अच्छी छ नि थाई ने ရန်နဲ့ချီတဲ့ရိုဟင်ဂျာတွေကိုယာယီတဲတွေစီရွှေ့ပြောင်းခဲ့တာပါ။နေရာသစ်မှာအခက်အခဲမျိုးစုံကြုံတွေ့နေရကြောင်းရိုဟင်ဂျာဒုက္ခသည်တို့ဖြစ်တဲ့ Slim ကဟင်ဒီဘာသာစကားနဲ့အခုလိုပြောပါတယ်
။ပူဆိုဆူဘ5 बजे
တနေ့ကမနေ့9နိုင်လောက်လမ်းပြင်မှာနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအားလုံးကိုဒီကိုခေါ်လာပြီးပြောင်းရွှေ့ပေးခဲ့တာပါ။အရင်နေရာမှာဆိုရင်ကျွန်တော်တို့မှာဗလီဝူကျောင်းတစ်ခုရှိပါတယ်။အများသုံးအိမ်သား9လုံးလည်းရှိပါတယ်။ဘုံမှန်ရေတွင်2ခုလည်းရှိပါတယ်။အဲ့ဒါတွေအားလုံးကိုရဲတွေကဖျက်ဆီးပစ်လိုက်ပါပြီ။အရင်နေရာကကျွန်တော်တို့အတွက်အဆင်ပြေပါတယ်။အခုဒီမှာကလျှက်စစ်ပြီးရေနဲ့အိမ်သားလည်းမရှိပါဘူး။ကျွန်တော်တို့အတွက်အခက်အခဲအများကြီးရှိနေပါတယ်။
အိန္ဒိယနိုင်ငံမှာလက်ရှိရိုဟင်ဂျာဒုက္ခသည်ခန့်မှန်းခြေ4000လောက်ရှိနေပါတယ်။ဒီထဲကဒုက္ခသည်16500ကိုတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယွမ်နိတ်ဆီယာယုံကနေအသိအမှတ်ပြုကတ်တွေထုတ်ပေးထားပြီးဒုက္ခသည်တွေကိုထိပါနှောက်ယှက်ခံရမှုတရားဥပဒေမဲ့ဖမ်းဆီးချုပ်နှောင်ခံရမှုနဲ့ဌာနေပြန်ပို့ခံရမှုတို့ကနေအကာအကွယ်ပေးထားတယ်လို့ပြောဆိုထားပါတယ်။နေရအနှံ့မှာအခြေချနေထိုင်နေကြတဲ့ထောင်နဲ့ချီတဲ့မွတ်စလင်ရိုဟင်ဂျာတွေကိုတရားမဝင်နေထိုင်သူတွေနောက်လုံခြုံရေးအန်တီအက်တစ်ခုအဖြစ်အိန္ဒိယအစိုးရကသဘောထားပြီးသူတို့ကိုရှာဖွေဖော်ထုတ်နောက်ဌာနေပြန်ပို့ရေးအတွက်ညွှန်ကြားထားတာပါမြန်မာနိုင်ငံမှာ2019ခုနှစ်ကစစ်တပ်ရဲ့ဖြိုခွဲနှိမ်နှင်းမှုတွေနောက်ပိုင်းတိမ့်ချီတဲ့ရိုဟင်ဂျာတွေဘေးလွရာထွက်ပြေးခဲ့ကြရပါတယ်အများစုကတော့ဘင်္ဂလားဒေ့ရှ်နယ်စပ်ကအဖြစ်ဆောက်ထားတဲ့ဒုက္ခသည်စခန်းတွေမှာခိုးလုံနေကြတာပါမြန်မာဘက်ကတော့လူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်ကိုညှင့်ပယ်ထားပြီးအကြမ်းဖက်မှုတွေကိုစစ်တပ်ကတံပြန်ချေမှုန့်တာတာဖြစ်တယ်လို့ပြောဆိုထားပါတယ်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေဖိနှိပ်မှုတွေကြောင့်ထွက်ပြေးခဲ့ကြရပြီးအိန္ဒိယကိုရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကတော့မြန်မာနိုင်ငံကိုပြန်ဖို့တင့်တော်တဲ့အခြေအနေမဟုတ်ဘူးလို့ပြောဆိုကြပါတယ်အရင်မြန်မာအရတအစိုးရလက်ထက်မှာတော့ထွက်ပြေးရတဲ့ဒုက္ခသည်တွေကိုစီးစစ်ပြီးပြန်လက်ခံမယ်လို့ပြောပေမဲ့ရိုဟင်ဂျာဆိုတဲ့အတုံနှုံးကိုလက်မခံခဲ့ပါဘူး။ဒါအပြင်ဒုက္ခသည်တွေကိုနိုင်ငံသားဖြစ်ခွင့်အမှကန်ချက်လည်းမပေးခဲ့ပါဘူး။ဒါပေမဲ့ဆီယနာတိမ့်ပြီးနောက်ပိုင်းရွေးကောက်ခံလွှတ်တော်အမတ်တွေဖွဲ့စည်းလိုက်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကတော့ရိုဟင်ဂျာဆိုတဲ့အတုံနှုံးကိုလက်ခံပြီးရိုဟင်ဂျာဆိုင်ရာမူဝါဒတရားကိုချမှတ်ထားပါတယ်။အနာဒိစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသေးပါဘူးရှင်။